တော်တာရှင်များခင်ဗျာတော့ဂျူလီယာဂျူဂျူခင်မတိရိဂယာကဏ္ဍကိုဆက်လက်တင်ဆက်ပြီးတော့မှာဖြစ်ပါတယ
်ရေဒီယိုဗယ်ရီတက်စ်အရှာမြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတဲ့တော်တာရှင်များအားလုံးမင်္ဂလာပါဒီနေ့တိရိဂယာကဏ္ဍမှာငယ်စဉ်ကပင်မျှဝေပေးခြင်းကိုတင် जा ပေးပါဆိုတဲ့ခေါင်းစဉ်နဲ့ကျမဂျူလီယာဂျူဂျူခင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်တော်တာရှင်များရှင်ကျမတို့လူပောင်လောကမှာလူရယ်လူဖြစ်လာရင်တူဦးနဲ့တူဦးမွေးဖွားပုံချင်းမတူကြပါဘူးဘဝရရှိမှုအခြေအနေအနိုင်အမြင့်မတူသလိုကြီးပြင်းလာကြတဲ့ဘဝပေးအခြေအနေကလည်းမတူညီတတ်ကြပါဘူးဘယ်လိုအခြေအနေမျိုးမှပဲရှိရှိပါပြည့်စုံကြွယ်ဝသူဟာနွမ်းပါသူကိုမျှဝေပေးရမှာကျမတို့ရဲ့လူကျင့်ဝတ်တွေပဲမဟုတ်ပါလားကျမတို့ခရစ်တော်ရဲ့ဆုံးမတွင်တင်ချက်ဒီမှာလည်းရှိခဲ့ပါတယ်။လေပိုင်ရှင်တို့ဟာလေရဲ့အစွန်အဖျားတောင်လေးတောင်အနားများကိုမရိတ်သိမ်းရပါဘူး။လေပိုင်ရှင်တို့ဟာကောက်ပင်ကိုတစ်ကြိမ်တစ်ခါသာရိတ်သိမ်းရမယ်။နှစ်ကြိမ်နှစ်ခါမရိတ်သိမ်းရဘူးလို့ဆိုထားပါတယ်။ဒါဟာမရှိစင်းရဲသူများနဲ့ခီးသွွားများအတွက်ခြံထားရမယ်လို့ဆိုထားတာဖြစ်ပါတယ်။နောက်ပြီးတော့တတိချံမှာတတိစခုမယ်ဆိုရင်လည်းတစ်ကြိမ်တစ်ခါတည်းနဲ့အပီးစခုရပါမယ်။နှစ်ကြိမ်နှစ်ခါမခူးဆွရလို့ဆိုထားပါတယ်လက်ကြံအသီးတွေကိုမရှိစင်းရတဲ့သူများအတွက်ချန်လှထားရမယ်လို့ဆုံးမပူပါတယ်ဒီလိုဆုံးမတွင်တင်မှုတွေကိုမိဘတွေကသားသမီးတွေအပေါ်ကိုလက်ဆင့်ကမ်းမျှဝေပေးသွားရမှာမဟုတ်ပါလားရှင်တော်တာရှင်များရှင်နောက်ပြီးတော့ကျမတို့မြမယဉ်ကျေးမှုမှာလည်းအစအမတွေရှိခဲ့ပါတယ်ပြည့်စုံတဲ့သူကနိုင်ကြတဲ့သူကိုမျှဝေကြရတဲ့ထုံးစံများရှိခဲ့ပါတယ်လေပိုင်ရှင်တွေကမိမိတို့ရဲ့လယ်မြေတွေကိုရိတ်သိမ်းတဲ့အခါမှာကောက်ပင်ကိုနောက်တစ်ချိန်ပြန်ပြီးမရိတ်ကြရပါဘူးကောက်ပင်ဆယ်ပင်အစုတစုကိုတစင်နဲ့ရိတ်ဖြတ်ရင်ကိုးပင်ပါပြီးတပင်ကြံခဲ့တာကိုနှစ်ခါပြန်ပြီးဖြတ်လို့မရှိပါဘူးဖြတ်ရင်ကောက်ရိတ်သိမ်းသူအချင်းချင်းကကောက်သွင်းကောက်စာခြံထားပါလို့ဆိုတတ်ကြပါတယ်သတ္တရှင်များရှင်မျှဝေတယ်ဆိုတာမရှိတဲ့သူချူတဲ့တဲ့သူနွမ်းပါတဲ့သူကိုမျှဝေရမှာပါဒါဟာလူလောကရဲ့မရှိမဖြစ်လူကျင့်ဝတ်တွေပါဒါတွေကိုသာသမီလေးတွေငယ်စဉ်အခါမှာဒီအစုံမစန္ဒမူနာလေးတွေပြပြီးလေ့ကျင့်ပေးကြရမှာပါဥပမာပြောရရင်အတန်းပညာသင်တဲ့စာသင်နှစ်ပြီးဆုံးတဲ့အချိန်မှာဒီကျောင်းသားတွေရဲ့ဖတ်စာအုပ်လေးတွေကိုဖတ်စာအုပ်မဝယ်နိုင်တဲ့သူများကိုပေးကမ်းခြင်းဟာလည်းမျှဝေပေးခြင်းရဲ့သဘောလေးတွေပါဒါမျိုးလေးတွေကိုငယ်စဉ်မှားကတည်းကလူကြီးမိဘတွေကမျိုးစိတ်ချတယ်လို့မျိုးချပေးခဲ့ရင်နောက်တစ်ချိန်မှာဒီကလေးတွေအတွက်အောင်မြင်တဲ့သူလေးတွေဖြစ်လာမှာပါဒီကလေးငယ်လေးတွေငယ်ရွယ်စမှာကတည်းကမျှဝေခြင်းဆိုတာကိုကြုံရင်ကြုံတယ်လို့လေ့ကျင့်ပေးကြရမှာပါကျမငငယ်တုန်းကတောမျိုးလေးတမျိုးမှနေခဲ့ဘူးပါတယ်ကျမတို့အိမ်သားမှာတာသမီးတွေအများကြီးရှိတယ်မိသားစုတစုနေထိုင်ပါတယ်အမေကအဲ့ဒီမိသားစုအတွက်ကျမတို့အိမ်ကထင်းတို့ကျမတို့နဲ့မတော်တဲ့အဝတ်အစားတွေကိုအမြဲပေးလိရှိပါတယ်။ဒီလိုပေးတဲ့အခါမှာအမေကအမြဲပြောတယ်။သမီးတို့နဲ့မတော်တဲ့အဝတ်အစားတွေကိုအမေပေးလိုက်တာလို့ပြောခဲ့ပါတယ်။ကျမကလည်းကျမအဝတ်အစားတွေကိုပေးတာနှမျောတဲ့အတွက်ကြောင့်အမေရဲ့သမီးတော်တဲ့အထီးဆောင်ပါအောင်။သမီးပြန်တော်အောင်လုပ်ပြီးသမီးဝတ်မှာပေါ်လို့အမေကိုပြောခဲ့ပူပါတယ်။အဲ့ဒီအချိန်တုန်းကငယ်သေးတော့ကျမလည်းဒီမျှဝေခြင်းအင်မတန်မှနည်းပါးခဲ့ပါလားလို့ခုချိန်ထိကျမတွေးနေမိပါတယ်။တော်တာရှင်များရှင်ဥပမာဆိုပါစို့ဖခင်တယောက်ဟာမိမိရဲ့လုပ်ငန်းခွင်မိမိအလုပ်ကပြန်လာရင်မိသားစုရှိတဲ့အိမ်ကိုတိုက်ရိုက်မပြန်ဘဲဘီယာဆိုင်တို့ရမကာဆိုင်တို့မှာအချိန်ဖြုံးနေမဲ့အစားမိမိမိသားစုစီပြန်ပြီးအချိန်ပေးခဲ့ရင်ဒါဟာလဲချစ်ချင်းမြတ်တာမျှဝေတဲ့ဘောပါပဲဒီသားသမီးလေးတွေကလည်းနောက်တစ်ချိန်မှမိမိတို့ကြီးပြင်းလာတဲ့အခါမှာမိမိတို့ဖခင်ဟာသူတို့အပေါ်ချစ်ချင်းမြတ်တာကိုဒီလိုမျှဝေခဲ့ဘူးပါလားဆိုပြီးသူတို့ဘဝမှာဒီလိုပြုမှုကြင်ကြံတက်လာကြမှာပါသူတို့ရဲ့လက်ဦးစရာဆိုတာကဒီမိသားစုတွေနေတဲ့အိမ်မဲမဟုတ်ပါလားရှင်မျှဝေတတ်ဖို့ဆိုတာဒီမိသားစုအိမ်ကစရတာပါတော်တာရှင်များရှင်ရေကိစ္စလေးတစ်ခုပြောချင်ပါတယ်ကျမကဈေးသွားတဲ့အခါကျလမ်းထိပ်အိမ်ကိုဖြတ်သွားရတော့လမ်းထိပ်အိမ်မှာတားအမိနှစ်ယောက်ပြောနေကြတဲ့စကားကိုကျမအခုရက်ထိကြားရောင်နေမိပါတယ် သူ့အမေကငါသားငါတို့အိမ်ကလမ်းထိပ်အိမ်ဖြစ်တဲ့အတွက်ကြောင့်ထိတ်ကနေနေရာယူပြီးရတိုင်းဖွင့်အတိုင်းအဆမရှိသုံးရင်ကိုစီကနေကြောပြီးသွားရတဲ့တခြားရက်ကွက်ကတခြားနေရာကအိမ်နေမှာရေမရပဲဖြစ်သွားနိုင်တဲ့သားကြီးကိုကကိုနေရကနေတင်းတလောက်ပဲယူသုံးရင်သူတပားအတွက်လဲသုံးဖို့ပိုရသွားနိုင်တာပဲလို့သူသားကိုပြောနေတာကျမကြားခဲ့ရဘူးပါလေ။နောက်ပြီးကျမတို့နေ့စဉ်သတင်းစာတွေမှာလဲအမွေကိစ္စအကြောင်းအရာတွေကိုဖတ်နေရပါတယ်။အမွေရလိုမှုတွေ၊မောင်နှမတွေတယောက်နဲ့တယောက်စကားချင်းမတိုက်ဆိုင်မဲရန်လိုမှုတွေအမြဲကြားနေရပါတယ်။ဒါတွေဟာမေတ္တာတရားတွေကင်းမဲ့သွားကုန်တာပါ။ကျမတို့မိသားစုတစုနဲ့တစုကြားမှာမောင်နှမတွေကြားချစ်ချင်းမေတ္တာတရားတွေကိုတင်ပေးခဲ့ရင်မျှဝေတတ်ရင်မိသားစုစီမှာလည်းပြဿနာဆိုတာရှိလာမှာမဟုတ်ပါဘူးရှင်။ငယ်စဉ်မှာညီအကိုမောင်နှမကြားမုံကိုဝေးမျှစားတတ်အောင်တင်ပေးထားခဲ့ရင်လည်းအသက်ကြီးလာရင်ယာဒူးကြီးလာရင်အာနာရီရလာရင်တခြားတွေ့ကြုံရတဲ့အရာရာတိုင်းကိုမျှဝေတတ်လာမှာပါ။သတ္တရှင်များရှင်မိသားစုတစုမကပဲကိုရရွာကိုတိုင်းပြည်မှာဒီလိုမျှဝေတတ်တဲ့အသည့်လေးတွေရှိရင်ကျမတို့တိုင်းပြည်ဘလောက်သားရပျော်ရွှင်ဖို့ကောင်းလိုက်မလဲရှင်လူတစ်ယောက်ကပညာကြီးရင်ပညာကိုမျှဝေတတ်ဖို့ဥစ္စာကြီးရင်လည်းဥစ္စာကိုမျှဝေတတ်ဖို့ဒီလိုမျှဝေတတ်ရင်ตายရတဲ့သီရိကေဟာတွေမှာตายရတဲ့လူပေါင်းတွေမလွဲဧကန်ဖြစ်လာမှာပါရှင်ဒီလိုပါပဲမိမိကအင်းအားရှိရင်ရှိသလားအင်းအားကြီးရင်ကြီးသလားမျှဝေနိုင်မှုတွေကလည်းကြီးလာပြီးကျမတို့ဘဝတွေလည်းပုံမတရားလာမှာပါဒီလိုပါပဲကျမတို့ရက်ကွက်သူရက်ကွက်သားတွေထဲမှာလည်းလျှက်စစ်မီးကိုချွေတာတုံးလိုက်ရင်ဟိုဘက်ရက်ကွက်မှာလျှက်စစ်မီးကိုပိုးရစေမှာပါကိုနေတဲ့နေရာကိုရက်ကွက်မှာတင့်တော်တလောက်တာယူပြီးတုံးဆွဲရင်တပားသူအတွက်ပုံမရရှိနိုင်တာတွေဟာမျှဝေခြင်းပဲဆိုတာကိုကလေးငယ်လေးတွေအတွက်နမူနာလေးတွေနဲ့တင်ပေးကြရမှာပါ။တောတာရှင်များရှင်ဒီလိုပါပဲမိမိကအင်အားရှိရင်ရှိသလားအင်အားကြီးရင်ကြီးသလားမျှဝေနိုင်သမျှမျှဝေနိုင်ရင်လူလောကအတွက်တန်ဖိုးကြီးလာတဲ့အရာတွေဖြစ်လာမှာပါ။ပြည့်စုံတဲ့သူကချွတ်တဲ့သူကိုစနစ်တကျမျှဝေတတ်ဖို့အရေးကြီးလာပါတယ်။တောတာရှင်များရှင်ဒီလိုအရေးကြီးလာတဲ့မျှဝေတတ်မှုကိုငယ်စဉ်တည်းကမိဘတွေကလေ့ကျင့်သင်ယူပေးသင့်ပါတယ်။အသက်အရွယ်ကြီးလာတဲ့သူကမျှဝေခြင်းကိုကိုယ်တိုင်နီးလန်းကြကြစံပြအဖြစ်နဲ့မျှဝေပြီးခဲ့ရင်မျိုးဆက်သစ်လူငယ်လေးတွေကလည်းမျှတတ်ဝေတတ်ပေးတတ်ကန်တတ်လာကြပါလိမ့်မယ်ဆိုတာကိုတင်ပြရင်ဒီနေ့သီရိကေဟာကဏ္ဍကိုရနာလိုက်ပါတယ်ကျမတို့ RVA မိသားစုတွေမျှဝေတတ်ဖို့ကြိုးစားကြပါစို့